တနက်နဲ့ပြစ်ခတ်ရတဲ့ဗဟိုဘဏ်ဒုရုက္ခထပြန်တက်တာလာပြီလို့စစ်ကောင်စီကပြောလိုက်ပါတယ်။ပြီးခဲ့တဲ့ဘက်ကတနက်နဲ့ပြစ်ခတ်ခဲ့ရတဲ့ဗဟိုဘဏ်ဒုရုက္ခထဒေါ်တနန်းစွေပြန်တက်တာလာပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပြပါတယ
်။ကောင်းပါပါဗျာ။ဟောဆေးရုံကဆင်းလို့ရပြီ။ကျွန်တော်တို့ကတော့ဆေးရုံကဆင်းလို့ရပြီ။မဆင်းသေးရတော့ရှိတယ်။မဆင်းသေးတော့ကစောင့်ကြည့်နေတာစောင့်ကြည့်နေတော့သူတမန်ရိုက်ဆရာရှိတာတွေတော့ဟိုကပြည်ဆရာရှိတာတွေတော့လုံနေတော့မှရှိသေးတယ
်။ဒုဝန်ကြီးအဆင့်ရှိတဲ့ဗဟိုဘဏ်ဒုရုက္ခထဒေါ်တနန်းစွေဟာတကြံမတန်ခင်ပြီးခဲ့တဲ့အပတ်ကြတာရီဧပြီလ9ရက်နေ့ကရန်ကုန်နေအိမ်မှာတနက်နဲ့ပြစ်ခံခဲ့ရပြီးတက်မတော်ဆေးရုံမှာကုသမှုခံယူနေခဲ့တာပါဒေါ်တနန်းစေဟာဘိုးဘန်ဒုက္ခထတူလည်းဖြစ်တဲ့အပြင်ရွှေနဲ့ဒေါ်လာငွေကြေးဆိုင်ရာကြီးကြပ်ရေးအဖွဲ့ကိုဦးဆောင်ရသူလည်းဖြစ်ပါတယ်ဒေါ်တနန်းစေဟာဗဟန်းမြို့နယ်ရွှေတောင်ကြားရပ်ကွက်နေရင်ကနေရွှေကုံရိပ်မုံအိမ်ရမှာလာနေတဲ့အချိန်ဘယ်သူဘယ်ဝါမှမသိတဲ့သူတွေနေအိမ်မှာတနက်နဲ့ပြစ်သွားခဲ့တာပါဒီပြစ်ခတ်မှုကိုကျူလွန်တာဘသူဘယ်အဖွဲ့ဆိုတာကိုတော့စစ်ကောင်စီကတရားဝင်ထုတ်ပြန်ကြေညာတာမရှိသေးပါဘူး။ဒါပေမဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NGO ကာကွယ်ဝန်ကြီးဌာနရန်ကုန်တိုင်းစစ်ဒေသခွဲကိုကယ်ရေးအဖွဲ့ဆိုတဲ့အမှတ်တံဆိုင်နဲ့ဧပြီလ9ရက်နေ့မှာထုတ်ပြန်ချက်ထဲ9လကြာပြန်လောအောင်စစ်စင်ရဲ့နောက်ဆုံးစစ်စင်ရေးဖြစ်ဒေါ်တန်းစေကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျ။